ထိုင်းနိုင်ငံမှာ2010ရုံးကဆန္ဒပြသူတွေကိုစစ်တပ်ကနေနှိမ်နှင်းချိန်မှာဆန္ဒပြသူနှစ်ဦးကိုတပ်ဖြတ်မှုနဲ့အရင်ထိုင်းဝန်ကြီးချုပ်ဟောင်းအဘိစိတ်ဝကြဇီဝကိုတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။ရှစ်နှစ်ဝက်ဆန္ဒပြသူအများစုပါတဲ့လက်နက်မပါတဲ့လူအုပ်ထဲကိုတနက်နဲ့ပြစ်ခတ်ဖို့အတွက်လုံခြုံရေးတာဝန်ခံတွေကိုမစ္စတာအဘိစိတ်ကအမိန်ပေးခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ဒီဆန္ဒပြပွဲနှိမ်နှင်းမှုမှာတေဆုံးသူဆန္ဒပြသမားစုစုပေါင်း90လောက်ရှိခဲ့တာပါ။အဲ့ဒီတုန်းက2006ခုနှစ်ထိုင်းမှာစစ်တပ်အာဏာသိမ်းပြီးဖျောက်ချခဲ့တဲ့ဝန်ကြီးချုပ်တက်ဆင်ရှင်နဝတ်ကိုထောက်ခံတဲ့ရှက်နေဝက်ဆန္ဒပြသူတွေဟာဘန်ကောက်မြို့လယ်မှာစခန်းချဆန္ဒပြခဲ့တာပါ။ကြာသပတေးနေ့တရားရုံးကနေအာမခန်နဲ့ပြန်ပြီးထွက်လာတဲ့မစ္စတာအဘီစစ်ကိုအဲ့ဒီအချိန်ကတေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တချို့ကလူသားသမားလို့အော်ဟစ်ပြောဆိုခဲ့ကြပါတယ်။မစ္စတာအဘီစစ်ကတော့ဒီပြစ်မှုကိုသူမကျူးလွန်ခဲ့ကြောင်းညှင်းဆိုလိုက်ပြီးဒါဟာနိုင်ငံရေးရတိုက်ခိုက်ခံရတာလို့ဆိုပါတယ်။မစ္စတာအဘီစစ်ဟာအတိုက်ခံဒီမိုကရက်တစ်ပါတီခေါင်းဆောင်ဖြစ်ပြီးသူတို့ပါတီကမစ္စတာတက်ဆင်ရဲ့ညီမလက်ရှိဝန်ကြီးချုပ်ရင်းလက်ရှင်နဝတ်ကိုဆန့်ကျင်တဲ့ထိုင်းနိုင်ငံတွင်အခုဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကိုဦးဆောင်နေတာဖြစ်ပါတယ်။